မြန်မာစစ်သားနဲ့တိုင်းဒါလက်နက်ကန်အဖွဲ့တွေကြားစီရီပရိပခတွေကြောင့်နေရဆုတ်ခွာတိမ်းချောင်နေရတဲ့စစ်ဘေးချောင်တွေစောင်းရသည်မှာစောင်းအနှွေးထက်ပါဝင်အရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းသင်ပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါစီရီသိမ်းမှမှုတွေကြောင့်နေရဆုတ်ခွာထွက်ပြေးနေကြရတဲ့ချင်းပြည်နယ်နဲ့ကချင်းပြည်နယ်ကစစ်ဘေးဒုက္ခတွေတွေစောင်းသွင်းအေးတံကိုကာကွယ်နိုင်ဖို့နဲ့စန္ဒရိတ်ကအခက်အခဲတွေကြုံနေရတယ်လို့အကူအညီပေးရေးဖွဲ့တွေကပြောပါတယ်ချင်းပြည်နယ်ပလဲဝါမြို့နယ်မှာဆိုရင်လဲစစ်ဘေးဒုက္ခသည်တွေစောင်းတဲ့အနှွေးထည်အရေးကြီးလိုအပ်နေတယ်လို့တိုက်ပွဲဆောင်တဲ့တဘာဝဘေးကူညီပေးရေးဖွဲ့တွင်မှူးဦးကျော်အောင်ကပြောပါတယ
်လက်ရှိမှာဒီကျွန်တော်တို့နိုဝင်ဘာလရောက်လာပြီဆိုတော့ဒီဇင်ဘာရောက်ခါနေပြီဆိုတော့တော်တော်လေးကိုဒီဖက်မှာကျွန်တော်တို့ချင်းပြည်နယ်နေရာတော်တော်များများမှာအေးလာပြီဆိုတော့အေးလာတဲ့ဒီဂျန်တွေကိုကျွန်တော်တို့တော်တော်များများဟိုခံစားရတယ်ပြီးတော့အဲ့ဒီဟာမှာကျွန်တော်တို့ဒီမှာအိမ်မှာရှိနေတဲ့ကျွန်တော်တို့လူကြတော့ဘလို့ပဲချစ်ချစ်အဆင်ပြေတယ်ဒါမှခံမှနေတဲ့လူကြီးကြတော့သူတို့ရဲ့စောင်းတွေအွေးခေတွေအင်းကြီးတွေလိုအပ်နေတယ်လို့
သွာလာရင်းနဲ့လမ်းမဆက်တွေရဲ့ခက်ခဲတွေပြင်စစ်ဘေးနဲ့ကိုဗစ်ကပ်ရောဂါကြားသွာလာလှုပ်ရှားမှုတွေကန့်တထားတဲ့ချင်းပြည်နယ်မှာစစ်ဘေးဒုက္ခတွေတော်တော်များများဟာအဝတ်တထည်ကိုတခုနဲ့နေရကနေသိမ်းချောင်းလာကြရတာကြောင့်ဆောင်သွင်းကာလမှာအနှွေးထည်နဲ့စောင်းတွေလိုအပ်လာနေတာပါချင်းပြည်နယ်ဆိုရဖွဲ့ဝင်စီပင်တရားရေးဝန်ကြီးဦးစိုးထက်ကတော့ပလဝါမျိုးရောက်ဒုက္ခတွေတွေအတွက်အနှွေးထည်နဲ့စောင်းရောက်ရှိဖို့ကြိုးပမ်းနေတယ်လို့ပြောပါတယ်
ဟိုရန်ကုန်မှာရှိတဲ့ RCCI အဖွဲ့ကကျွန်တော်ဒီချစ်ပင်နဲ့ဖက်ပုတ်ဆောင်ကလေးအဖွဲ့ကဒီအဝတ်ထည်ကိုအခုရက်ပိုင်းမှာဟိုထက်တထောင်ကျော်လောက်စမီးရနေစပလဝါဘက်ကဆက်ပို့နေတယ်ကျွန်တော်ဘက်ကလည်းအခုဆက်ပို့လို့လုပ်နေပါပဲ
ပလဝါမြို့ကိုအဓိကကုန်စည်စည်းစင်းရာရခိုင်ပြည်နယ်ကကလတာမြေကျောင်းလျှောက်စည်ရဲသိမ်းမှမှုတွေကြောင့်အသွာလာတွေကန့်နှက်ထားတာကြောင့်ဒုက္ခတွေတွေတမကမြို့ခံဒီပါစန္ဒရိတ်ကခက်ခဲတွေကြုံနေရပါတယ်ဒီရပိုင်းတွင်မကွေးတိုင်းပခုတ်ကူကနေတဲ့ဆင့်ဆိုင်း2000ရောက်လာတဲ့အတွက်အခိုင်အတစားတော့ရေးအဆင်ပြေသွားတယ်လို့ဒေတာခန်တွေကဆိုပါတယ်အခုလက်ရှိပလဲဝါမြို့နယ်မှာစစ်ဘေးရှောင်ပြည်သူ1000ကျော်ခန့်ရှိနေပြီးပလဲဝါမြို့ပေါ်မှာ9000စမီးမြို့ပေါ်မှာ4000ကျော်နဲ့တခြားဒေတာတွေမှာလည်းစစ်ရှောင်တချို့ရှိနေပါတယ်ကချင်ပြည်နယ်မှာလည်းအကူအညီပေးရဖွဲ့တွေအလားနည်းလာတဲ့အတွက်စစ်ဘေးဒုက္ခသည်တွေစောင်းရင်းကလာအရေးပေါ်လိုအပ်ချက်တွေရှိနေတယ်လို့ပူတာအူလုံးစိုးစစ်ဆောင်စခန်းတာဝန်ကဥဖုံသိန်းကပြောပါတယ်
။ဆောင်တို့ပြီးတော့ဒီဒီခေဝိဆာတွေပေါ့နော်ကြာအဲဒီကျတော့လိုအပ်တဲ့ကြာကိုကြီးဘေးကကြာတော့အခုစာကိုနည်းနည်းစီလာပေးတာတော့ပဲရှိသေးတယ်။ဘလို့ဖွဲ့ကြီးတွေကနေအလိုရှင်ဖွဲ့ကြီးတွေကနေပြီးတာတော့ဒီတော့မရှိဘူးကြာ
။အထူးသဖြင့်တရုတ်နယ်စပ်နေကစစ်ဘေးဒုက္ခတဲ့စခန်းတွေမှာလိုအပ်ချက်တွေရှိနေပြီးပြောင်းကျွေးရတဲ့အခြေအနေသည်ရောက်နေပြီလို့ကချင်နှင်းချင်းခရိယံဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခလန်ဆန်းစွန်းကပြောပါရယ
်။ဒီဆက်တမှာရှိတဲ့ဒီကမ့်တွေကစတုံးဘက်ကအမတ်ရှိအမတ်6တို့ဆိုရင်နေလို့တော့မရတော့ဘူးအခြေအနေဖြစ်နေတယ်။စာရေးတောက်ရေးပေါ့နော်ဒီဘက်ကလည်းအစိုးရ control area မှာမဟုတ်ဘူးဆိုတော့ဒီပို့ဆောင်ဖို့လည်းခက်။ပြုတ်ပြီးကလည်းဒီဆက်သွန်းလာဖို့လည်းဒီကားတွေဆိုတော့ကောင်းတဲ့မှာကျွန်တော်ကတော့ဒီရှေ့ကြောင်းရေးကိုနေရပြန်ရေးကိုကျွန်တော်ဟိုနှစ်ဖက်အစိုးရနဲ့ကြည့်ပြီးမှဆောင်ရွက်နေတဲ့ကိစ္စတွေရှိပါတယ်
လက်ရှိ COVID-19 ရောဂါဖြစ်ပွားနေတဲ့အခြေအနေကြောင့်တရုတ်နယ်စပ်ကပြိပင်ထားတဲ့အတွက်နယ်စပ်ဒုက္ခတွေစခန်းတွေမှာအခက်တွေ့နေတာပါကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့ကြားပြစ်ကတ်တိုက်ခိုက်မှုတွေရပ်တနေသလိုရခိုင်လက်နက်ကိုင်ဖွဲ့ AA ကရွေးကောက်ပွဲမကျင်းပနိုင်တဲ့နေပြည်တော်မှာပြန်လည်ကျင်းပနိုင်မဲ့အခြေအနေတွေဖန်တီးဖို့ကမ်းလှမ်းချက်ကိုတမတော်ကကြိုဆိုခဲ့ပြီးနောက်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာစိုက်ပွဲတွေကလည်းငြိမ်သက်နေပါတယ်ခင်ဗျာ
ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်